မြန်မာနိုင်ငံရခိုင်ပြည်နယ်ကပြည်ပခတွေကြောင့်အိနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်သွားသူတွေနေရပြန်နိုင်ရေးနိုင်ငံတာဝန်ရှိသူတွေညှိနှိုင်းနေချိန်မှာပဲဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေရဲ့ကိုယ်ရေးအချက်အလက်တွေကိုကုလသမဂ္ဂအကူအညီနဲ့အတူစတင်ကောက်ယူစုဆောင်းနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်ကဒုက္ခသည်စခန်းတွေမှာဘင်္ဂလားဒေ့ရှ်အာဏာပိုင်တွေနဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးတို့ပူးပေါင်းပြီးအချက်အလက်တွေစုဆောင်းနေကြတာပါ။ပြည်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆုမကဆက်ပြီးပြောပြပေးပါမယ်ရှင်။
ဟုတ်ပါတယ်အခုရပိုင်းတွေမှာတော့ဘင်္ဂလားနယ်စပ်တခြားမှာရှိတဲ့ဒုက္ခသည်စခန်းတွေကရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေရဲ့မိသားစုဥယျာဉ်စင်းမူရင်းနေရစားတဲ့အချက်အလက်တွေကိုဘင်္ဂလားဒေ့ရှ်အစိုးရနဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR တို့ပူးပေါင်းပြီးစည်းရင်းတွေကောက်ခံနေတယ်လို့ရိုဟင်ဂျာဒုက္ခသည်စခန်းတွေမှာနေထိုင်တဲ့ဒုက္ခသည်တွေကပြောပါတယ်မိသားစုလိုက်မှတ်တမ်းတပုံရိုက်ပြီးတော့ကြားမကလေးဥယျာဉ်စင်းကောက်ယူပါတယ်လို့မိသားစု၁၁ဦးနဲ့အတူဘင်္ဂလားဘက်ကိုထွက်ပြေးတိမ်းရှောင်လာတဲ့ကုတုပလောင်ဒုက္ခသည်စခန်းနေမိုဟာမက်ရူဇီလို့ခေါ်တဲ့ဥမ္မပေါင်းကအချက်အလက်ကောက်ခံနေတဲ့အခြေအနေကိုရှင်းပြပါတယ
်ကိုရောစီးစစ်နေတာဒီမှာကြီးတဲ့လူတွေကိုစီးစစ်နေတာကကိုရောက UNHCR နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုတာနဲ့နခုပွင့်တာရနခုဆိုလို့စင်တကူက UNHCR အပေါင်းနဲ့ကိုရောဒီမှာမိသားစုလိုက်တဲ့ပြည်လိုက်တဲ့တဲ့ပြည်လိုက်ပြီးတော့အဲ့ဒီလူတွေမိသားစုတဲ့မှာလူဗနာရလို့ရှိတယ်လေဗလန်ရောမမဆေရောတပ်နာရောအဲ့လိုဘင်္ဂလားဒေ့ရှ်နိုင်ငံအစိုးရကတောင်းနေရတာဒီအစင်နယ်ရီဂျစ်တာအခုဒီကောင်းနေတဲ့တော
့ဘင်္ဂလားဒေ့ရှ်နယ်စပ်ကော့ဆက်ဘဇားကဘာလူခါလီဒုက္ခသည်စခန်းဘက်မှာလဲမြမပြည်ပတ်ချံနေထိုင်ခဲ့တဲ့မူလနေရရင်းလိပ်စာမိသားစုလူဦးရေစည်ရင်းတွေကို UNHCR နဲ့ဘင်္ဂလားတာဝန်ရှိတဲ့သူတွေဘက်ကအခုထပ်ထိကောက်ခံစည်ရင်းယူနေတော့မယ်လို့ဘာလူခါလီစခန်းနေဒုက္ခသည်ကိုမျိုးတန်ကပြောပါတယ
်ဘယ်လိုဆိုဒီမှာသူတို့လုံနေတာလို့အများကြီးပဲဘင်္ဂလားဒေ့ရှ်အစိုးရနဲ့ပြီးတော့ဘလတ်တမကပြီးတော့နားရဒီမှာစီစစ်နေလို့ရှိပါတယ်မိသားစုမှာစီစဉ်စီစစ်တာကိုကြည့်ပါတယ်။မိသားစုဝင်တွေရဲ့နာမည်ပြီးတော့အသက်ပြီးတော့အဲမော်လာနေရမြန်မာနိုင်ငံမှာတိုင်ကျတဲ့အဲ့လိုအဲ့လိုမျိုးပါလေ။အဲ့လိုမျိုးစီစစ်တာကိုကြည့်ပါတယ်
ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်စခန်းတွေထဲမှာတွာလာရေးစီကံတင်ကျပ်ပြီးတော့တင်းချီတဲ့ဒုက္ခသည်တွေဟာအုပ်စုလိုက်နေထိုင်ကြရတဲ့အတွက်ရာသီဥတုဒဏ်နေရာထိုင်ခင်းကျပ်တဲမှုတွေနဲ့အတူကလေးငယ်တွေမှာလည်းရောဂါပိုးခံစားနေရတာတွေရှိတဲ့အတွက်မိမိတို့ရဲ့နေရရင်းကိုပဲပြန်လိုပါတယ်လို့ကုတုပလောင်ဒုက္ခသည်စခန်းနေမိုဟာမက်ဇူဝစ်ကပြောပါတယ
်ဒီမှာကကဲရှိတာကနော်ဒီမှာလူတွေကကလေးတွေဘာတွေမှာရောဂါအများမျိုးဖြစ်နေပါတယ်အဲ့ဒီမှာရှိတဲ့လူတွေဘာလို့ကလေးမှာကလေးအကိုရောဂါအများမျိုးရှိတဲ့လူတွေကသားများတွေအဲ့ဒီမှာဘာလို့ကလေးရှိတဲ့နောက်တစ်ခုရှိတဲ့ tank hali တစ်ခုရှိတယ် pointer တွေဒီမှာလူတွေကအများကြီးပဲဒီမှာနော် family တို့ကျွန်တော်မနေချင်ဘူးဘာကြောင့်လဲဆိုတော့ကျွန်တော်ဒီမှာရှိတဲ့လူတွေကသားများတွေအဲ့ဒါဆိုလို့ကျွန်တော်လမ်းကနေတော်လို့မရဘူးတချမ်းနေရာကိုပြန်လို့မရဘူးလူတွေခဲတယ်ဒီမှာအဲ့ဒါကျွန်တော်အကိုပြင်ချင်တယ်ကျွန်တော်နေရာကိုကျွန်တော်ကူမူလာနေရာကိုကူနိုင်ငံကိုကူအကိုပြင်ချင်တယ
်ဒါပေမဲ့လို့ဗမာပြည်ကိုပြန်လာကြမယ်မွတ်စလင်ဒုက္ခသည်တွေကိုသူတို့နေရရင်မပြန်ခင်အစိုးရကယ်ဆယ်ရေးစခန်းနေမှာနေရာချထားပေးပြီး NVC ကတ်လိုကတ်တွေကိုကင်ဆောင်ခိုင်းမဲ့အနေထားကိုတော့ဒုက္ခသည်တွေဘက်ကမလိုလားဘူးလို့လည်းဥမ္မာမောင်ကဆက်ပြောပါတယ
်အခုကြည့်တာကျွန်တော်မူလာနေရာမှာပထမဆုံးနေရာချပေးရမှာအဲ့ဒီ gas station ဆိုပြီးတော့သူတို့ခဏလေးနေရာမှာဆိုပြီးတော့ပြောတာပဲကျွန်တော်ချရတယ်အဲ့ဒီတဲမှာရှိတဲ့လူတွေကို NVC တို့ဘာတော့ငုံငုံသူတို့အပင်တော့ကွယ်မပြီးဘူးငါချကွယ်မပြီးဘူးအဲ့ဒီသူတို့လောကန်ကွယ်လည်းမပြီးဘူးမမဆူတော့ဖက်ကပြောတာက NBC ဆူပြီးတော့သူတို့ကန်ဆိုရမယ်ဆူပြီးတော့ပညာတရရှိပါတယ်အဲ့ဒါကိုကျွန်တော်ဘာသာလုံးမခင်ကွယ်ပါတယ
်ဘာလူခါလီစခန်းနေဒုက္ခတဲ့ကိုမျိုးတန်ကလည်းဒုက္ခတဲ့စခန်းတွေထဲနေလာကြရတာဩဂုတ်လကလေးကဆိုရင်လာနေချီကြမြင့်လာပြီးဖြစ်လို့အမြန်ဆုံးပြန်လို့ပြီမဲ့ခိုင်မာတဲ့အာမခံချက်နဲ့လုံခြုံရေးတာဝန်ယူပေးဖို့လိုတယ်လို့ပြောပါတယ
်ကျွန်တော်ပြန်ဖို့ကြည့်ကြပါကျွန်တော်ကျွန်တော်မူလနေရာမှာကျွန်တော်ပြင်ချင်ပါတယ်ပြင်တော့ချင်ပါတယ်ကျွန်တော်မြန်မာပြည်ကိုလေပြင်တော့လို့ချင်းလို့ဆိုပြီးတော့အလို့တာကိုဆက်ဆင်နိုင်လို့ကျွန်တော်ကအမေရိကန်ချက်ပြင်းနေစီကျွန်တော်ပြင်ဖို့အဆင်ပြေပါတယ်
ရခိုင်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်အိနီနာချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကိုရိုဟင်ဂျာမွတ်စလင်ဒုက္ခသည်ပေါင်း6သိန်းကျော်ထွက်ပြေးတိမ်းရှောင်နေကြပြီးအခုချိန်အထိလည်းအတုံးလိုက်ထွက်ခွာနေကြဆဲဖြစ်ပါတယ်။ဒါပေမဲ့လည်းမြန်မာအစိုးရနဲ့ဘင်္ဂလားဒေ့ရှ်အစိုးရရဲ့သဘောတူညီချက်တွေအရဒုက္ခသည်တွေနေရရင်ပြန်လာနိုင်ရေးကိုလည်းစီစဉ်နေကြပြီးဖြစ်ပါတယ်ရှင်။